အိန္ဒိယထိုင်းတောင်အဖရိကဘရာဇီးနဲ့တူရကီပါဝင်နိုင်ငံ48နိုင်ငံကနေပြည်ထောင်နိုင်ငံကိုလာရောက်လည်ပတ်သူတွေကိုကိုဗစ်ကပ်ရောဂါကန့်သတ်ချက်ကွာရန်တင်းဝင်ရမယ်ဆိုတဲ့သတ်မှတ်ချက်တွေပြည်ထောင်နိုင်ငံကဖော်ရှားပေးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နဲ့ဒီနှစ်နွေရာသီနှစ်ခုပေါင်းရခီးသွွားလုပ်ငန်းကဝင်ငွေတွေကိုဆုံးရှုံးခဲ့ရပြီးတဲ့နောက်အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အဲ့ဒီအတွက်တနင်္လာနေ့ကစပြီးအဲ့ဒီနိုင်ငံကိုလာရောက်မဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးပြီးသားခီးသွွားတွေအနေနဲ့ရောက်ရောက်ချင်းအရင်ကသတ်မှတ်ထားသလိုဟိုတယ်မှာစောင့်ကြည့်စစ်ဆေးဆယ်ရဲ့ကွာရန်တီးဝင်စရာမလိုအပ်တော့ပါဘူး။ဒါပေမဲ့လည်းကိုလံဘီယာ၊အီကွေဒိုး၊ပနားမားနဲ့ဗင်နီဇွဲလားအပါအဝင်နိုင်ငံ9နိုင်ငံကလာမဲ့ခီးသည်တွေအတွက်ကိုတော့ကိုဗစ်ကပ်ရောဂါစောင့်ကြည့်စစ်ဆေးကွာရန်တီးသတ်မှတ်ချက်တွေအတိုင်းဆက်လက်သတ်မှတ်ထားပါတယ်။ဗြိတိန်အစိုးရက AstraZeneca, Pfizer, BioNTech, Moderna နဲ့ Johnson & Johnson ကိုဗစ်ကပ်ရောဂါကာကွယ်ဆေးတို့ကိုအတိအမှတ်ပြုထားပါတယ်။ဒီတိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါပြန့်ပွားတဲ့ကာလအတွင်းစီးပွားရေးဆုံးရှုံးမှုတွေပြန်လည်ကာမိစေဖို့အတွက်ရှုပ်ထွေးတဲ့ခီးသွွားလုပ်ငန်းကန့်သတ်ချက်တွေအပေါ်ကို Ryanair နဲ့ EasyJet လေကြောင်းလိုင်းကုမ္ပဏီတွေကမေးခွန်းထုတ်ခဲ့ကြပါတယ်ခင်ဗျာ